မြန်မာနိုင်ငံပါဝင်ရှေ့တော်အရှန်နိုင်ငံများတင်အာဆီယံရဲ့စီဝိုင်းနဲ့ကုန်သွယ်ရေးဝန်ကြီးတွေအစည်းအဝေးပွဲစင်ကူမှာဒီနေ့ပဲစတင်ကျင်းပနေပါတယ်။အရှင်စင်ကူနိုင်ငံကကုန်သွယ်ရေးဝန်ကြီးလင်ဟောင်ကန်ကတော့အာဆီယံအသင်းပေါ်ယုံကြည်အားထားမှုတွေပုံမအကောင်းလာစေဖို့အာဆီယံစီဝိုင်းဝန်ကြီး AEC ကိုခိုင်မာအောင်တည်ဆောက်ဖို့လိုအပ်တဲ့ကြောင်းဒီနေ့ခန်းနာဖွင့်ပွဲမှာပြောဆိုသွားတာပါ။စနေနေ့မှာစတင်ကျင်းပဝင်ရှိနေတဲ့အာဆီယံအသင်းဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ကုန်သွယ်ရေးစစ်ပွဲတွေပေါ်ပေါက်လာနေတဲ့အခြေအနေတွေတောင်တရုတ်ပင်လယ်ပေါ်မှာပိုက်ဆံမှုတွေအငင်းပွားနေတဲ့ကိစ္စတွေအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြက်တဲတွေကိုလည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။